ကြားကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံတွန်းလှန်စစ်စတင်နေပြီလို့ပြခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးပိုတင်းကျလာတဲ့အတွက်လမ်းမော်ထွက်ဆန္ဒပြသူတွေပိုးပြီးတော့သတိထားနေရတယ်လို့ပြောပါတယ်အဖမ်းစည်းတွေလည်းပိုလုံနေတဲ့အတွက်ဆန္ဒပြပွဲတွေမှာပြည်သူတွေပါဝင်မှုအားနည်းသွားတယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအခြေအနေပေါ်မူတည်ပြီးတော့ဆက်လုပ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကတင်ပြထားပါတယ်ရှင်
စစ်အာဏာရှင်စနစ်အမြင့်ပြတ်အောင်တိုက်တဲ့ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ကကြေညာပြီးပြည်သူအလုံးပါဝင်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လုံခြုံရေးတွေပို့ပြီးတော့တင်းကျပ်လာပါတယ်။အဲဒီကြားထဲကပဲရန်ကုန်မြို့မှာနေပယ်ပေါင်းစုံကလူငယ်တွေစုပြီးတော့ဒီနေ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ
်
နေပေပေါင်းဆောင်ဆန့်ကျင်ပေးငါတို့တော်လိုက်ရေးဆိုတဲ့ခေါင်းစည်းစာရန်ကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေပို့ပြီးတင်းကျပ်လာလို့ပြည်သူတွေပါဝင်မှုအားနည်းလာတယ်လို့ဆန္ဒပြသူတယောက်ကပြောပါတယ
်တို့ဘက်ကအခန်းကြီးရမ်းများလာတယ်ပေါ့ဗျာပြီးတော့သူတို့အရောက်တွေအရန်ချလာတယ်ကျွန်တော်တို့ဒီတော်လန်နေရဲ့ရဲဘော်ပေါ့နော်တပ်ပေါင်းဆောင်ဟိုနေရာပေါင်းဆောင်ကတော်လန်နေရဲ့ဟိုရဲဘော်တွေကျွန်တော်ကြီးကိုအားလုံးကကျွန်တော်ကပြည်သူအားကိုကျွန်တော်ကပြည်သူကြအဓိကဆိုကျွန်တော်ခံထားကြဒါနဲ့ဟိုတချို့ကျန်ရလို့မှာကြောင့်ကျွန်တော်ပြည်သူတွေမပါလာတာမျိုးအရင်တွေ့ရတယ်ပေါ့ဗျာ
မန္တလေးမြို့မှာလည်းဒီနေ့မှဆန္ဒပြစစ်ကြောင်း၃ချောင်းချီတက်ဆန္ဒပြခဲ့ကြပါတယ် NUG ရဲ့ခုခံစစ်ဖြစ်ပြီးဆိုတဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းလုံခြုံရေးအတွက်ပို့ပြီးတော့တတိထားစရာဖြစ်လာတယ်လို့မန္တလေးသပိတ်အင်အားစုကဦးဆောင်သူကိုတူရအောင်ကပြောပါတယ
်ဒီမန္တလေးမှာလည်းကျွန်တော်တို့စစ်ကောင်စီဘက်ကနေလုံခြုံရေးတင်းကျပ်တာလို့ဒီအပိုင်းတွင်ကျွန်တော်အစီအစဉ်စစ်တာမျိုးလို့အိမ်တွေဝင်ရှာတာမျိုးကကျွန်တော်ပို့ပြီးတော့ဆိုးလာတယ်ခင်ဗျအဲ့လိုအခြေအနေလေးရှိလာပါခင်ဗျဒီတမတ်တော့တယ်မှာကျွန်တော်တို့အနေနဲ့ဒီဒေါ်လာကုကစစရနေမှာလဲကျွန်တော်တို့အနေနဲ့အားတက်စရာလည်းရှိတယ်ဒီကာလမှာပဲကျွန်တော်တို့အခက်အခဲလည်းရှိရပါတော့
စစ်အာဏာသိမ်းပြီးနောက်ပိုင်းနေစဉ်လိုလမ်းပေါ်ထွက်ဆန္ဒပြမှုတွေမပြတ်ရှိနေတဲ့သခိုင်းတိုင်းတွေကကလေးမျိုးမှာလဲစစ်ဖြစ်ပြီလို့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အခြေအနေပိုမတိမငင်ဖြစ်နေတာကိုဆန္ဒပြပွဲမှာပါဝင်နေသူတယောက်ကအခုလိုပြောပါတယ်ဒီကြားထဲကပဲဆန္ဒပြပွဲတွေဆက်လုပ်နေပြီမဲ့ပါဝင်သူအင်အားနှဲသွားတယ်လို့သူကပြောပါတယ
်ကြေညာပြီးနောက်နေ့မှာဘုံပေါက်ကွဲမှုတွေဖြစ်တယ်နောက်ပြီးမနေ့ကဟိုတနေ့ကဆိုရင်ဘုံတုံးလုံးတတော်ပြင်းပြင်းထန်ထန်ပေါ့နော်ဟိုနေရာဒီတာတိုင်းကလူတွေကလဲကြရတယ်နောက်ပြီးတော့တုံဖောင်မှုတွေတော့ဆော့ခံစားရအဲ့ရမျိုးဖြစ်တယ်အရင်အထက်ဆိုင်တော့ပို့ပြီးတော့ဒီမျိုးပေါ်ရင်မာရောဘေးတောင်းရင်ရောဒီမှာဘုံပေါက်ခွဲတာပို့ပြီးတော့ဖြစ်လာပါဘူ
းအခုလိုမျိုးပြစ်ခတ်ပောက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ကမြို့တချို့မှာဆေးရနာရှင်ဆန့်ကျင်ရေးလမ်းပေါ်ထွက်ချီတက်ဆန္ဒပြသူတွေရှိနေစေဖြစ်ပါတယ်ရွှေဘိုလောင်းလုံးတဝဲစတဲ့မြို့တွေမှာဒီနေ့ဆန္ဒပြပွဲတွေရှိသလိုဆလင်းကြီးနဲ့ရဲမပင်မြို့နယ်တွေကရွာပေါင်းစုံစုပေါင်းတဲ့ပိတ်လဲဒီနေ့ရှိခဲ့ပါတယ်